Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ28ရက်တနင်္ဂနွေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ24/50/51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြသွားမှာပါနောက်တော့ဆင်ရမယ့်သတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့ဂျပန်သတင်းတောက်အပါဝင်တော်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားအလုံးကိုလွတ်ပေးဖို့ဂျပန်နိုင်ငံတိုကျိုမြို့တော်မှာဆန္ဒပြတောင်းဆိုခဲ့ကြပါတယ်ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းအလုပ်သမားတွေအပါအဝင်ထိုင်းနိုင်ငံရောက်ရွှေပြောင်းအလုပ်သမားတွေကိုလစာတိုးပေးဖို့အစီအစဉ်ရှိပါတယ်။ယူကရိန်းကလက်နက်ကြီးထိမှန်ခဲ့တဲ့နျူကလ িয়ার ဓာတ်အုံဆက်ရုံကိုနိုင်ငံတကာစွမ်းအင်အေဂျင်စီ IAEA ကတွားရောက်စစ်ဆေးဖို့ရှိနေပါတယ်။စားနဲ့မြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့အင်တာနက်ဝန်ဆောင်မှုစီးပွားရေးလုပ်ငန်းတွေရဲ့အလားအလာအကြောင်းတင်ပြထားတဲ့ဒုအတန်အစီအစဉ်မှာကြားရမှာက
အနာတင်းပြီးရေရက်ကစပြီးရောအဲ e-commerce ကလည်းစက်မလို့ဖြစ်တော့ပဲနဲ့ရက်သွားတာခုထိပဲ Facebook ကို VPN ခံသုံးရတာ
မကြောက်ရင်သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်အခြားပတ်စင်ကဏ္ဍတွေဖြစ်တဲ့ Democracy လူအခွင့်အရေးနဲ့ခေပြန်ကဘာတခါတပတ်အတွင်းထူးခြားတဲ့မြန်မာနဲ့ကဘာကသတင်းတွေကိုလည်းထုတ်လွှင့်သွားဖို့စီစဉ်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
ယူကရိန်းတောင်ပိုင်းကဒုံးဂျင်နဲ့လက်နက်ကြီးတွေကျရောက်ခဲ့တဲ့ဇီပိုရီရှီးယားနျူကလ িয়ার စွမ်းအင်သုံးဓာတ်ပစ်စက်ရုံကိုကုလသမဂ္ဂရဲ့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကဒီရက်သက်တပတ်အတွင်းသွားရောက်စစ်ဆေးဖို့ပြင်ဆင်နေကြောင်းယူကရိန်းစွမ်းအင်ဝန်ကြီးဌာနကစနေနေ့တုန်းကထုတ်ပေါ်ပြောဆိုပါတယ်နျူကလ িয়ার ဘေးအန္တရာယ်ရှိမရှိသေချာအောင်စစ်ဆေးလိုတယ်လို့IAEA ရဲ့အကြီးအကဲ Rafael Grossi ကပြောဆိုခဲ့ကြောင်း Ukraine စွမ်းအင်ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါရယ် Russia ဘက်ကတော့ IAEA တွားရောက်စစ်ဆေးမှုကိုထောက်ခံကြောင်းဒါပေမဲ့ဓာတ်ပစ်စက်ရုံကိုစစ်ကင်းမဲ့ဇုံလုပ်ဖို့တတ်ဆွဲထားတဲ့ Russia တပ်တွေကိုတော့စုပ်ပေးဖို့ကိုလက်ခံမှာမဟုတ်ဘူးလို့ Russia အစိုးရကပြောဆိုပါရယ်ဒီစက်ရုံကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကိုတော့ Russia နဲ့ Ukraine အပြန်အလှန်ဆွဆွဲကြပါရယ်ရုရှားကာကွယ်ရေးဝန်ကြီးဌာနကယူကရိန်းကဓာတ်ပစ်စက်ရုံကိုလက်နက်ကြီးနဲ့၃ချိန်ပစ်ခတ်ခဲ့ပြီးလက်နက်ကြီးကြီး18လုံးကျခဲ့တယ်လို့ဆွဆွဲပြောဆိုပါရယ်ဒီဓာတ်ပစ်စက်ရုံကိုမတ်လတဲကတော့ရုရှားကသိမ်းပိုက်ခဲ့ပြီးယူကရိန်းအင်ဂျင်နီယာတွေကဆက်လက်လည်ပတ်နေတာဖြစ်ပါတယ်အခုကစက်ရုံကရှေ့တန်းစစ်မြေနာနဲ့နီးကပ်နေပါတယ်ယူကရိန်းမှာ1986ခုနှစ်မှာရှာနိုဘိုင်းနျူကလ িয়ার သုံးဓာတ်ပစ်စက်ရုံပေါက်ကွဲခဲ့ပြီးဓာတ်ရောင်ကြီးတင်းတဲ့ဘေးအန္တရာယ်ကြုံခဲ့ရပူပါတယ်
နျူကလ িয়ার လက်နက်ဖျက်သိမ်းရေးအတွက်အချက်အချာကြတဲ့ကုလသမဂ္ဂရဲ့စာချုပ်အပြည့်သက်သုံးသပ်ချက်ကိုရုရှားကပိတ်ပင်လိုက်ပါတယ်။သတင်းလေးပတ်ကြာမြင့်ခဲ့တဲ့ဒီသုံးသပ်ချက်ဟာရုရှားကယူကရိန်းကိုကျူးကျော်ပြီးဥရောပရဲ့အကြီးမားဆုံးနျူကလ িয়ার စက်ရုံကိုသိမ်းယူခဲ့ခြင်းသည်နျူကလ িয়ার အန္တရာယ်ကိုပိုမိုမြင့်မားစေတယ်လို့ဝေဖန်ထားပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနလက်နက်ထိန်းချုပ်ရေးနဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးဌာနလက်ထောက်ညွှန်ကြားရေးမှူးကတော့ဝမ်းနည်းစွာနဲ့ပဲဒီစာတမ်းအပေါ်မှာအားလုံးစုံကြီးသဘောတူညီမှုမရှိကြဘူးလို့အဲ့ဒီလိုသုံးသပ်တဲ့အပြည့်အစုံအစည်းအဝေးမှာပြောကြားလိုက်ပါတယ်။ဒါအပြင်အဲ့ဒီစာမျက်နှာ36မျက်နှာပါတဲ့နောက်ဆုံးမူကြမ်းတွေကအကြောင်းအရာတွေကိုသဘောမတူတာဟာရုရှားတနိုင်ငံနဲ့မဟုတ်ပဲနိုင်ငံတွေအတော်များများပါဝင်ကြတယ်လို့လည်းသူကအခိုင်အမာပြောဆိုပါတယ်။နျူကလ িয়ার လက်နက်လုံးဝကင်းစင်တဲ့ကမ္ဘာဖြစ်ရေးနဲ့မပြန့်ပွားအောင်ထိ ंछ ုပ်ရေးရည်ရွယ်တဲ့စာချုပ်မှာပါဝင်တဲ့အဖွဲ့အစည်းတွေရဲ့အဲ့ဒီညီလာခံမှာနောက်ဆုံးစာရန်ကိုနိုင်ငံအားလုံးရဲ့အတည်ပြုချက်ရယူဖို့လိုအပ်ပါတယ်လို့လည်းသူကပြောဆိုပါတယ်ခင်ဗျာ
လေဗျားနိုင်ငံမြို့တော်ထရီပိုလီမှာနိုင်ငံရေးပြိုင်ဘက်အုပ်စုနှစ်ခုရဲ့လက်နက်ကင်တပ်ဖွဲ့တွေအကြားတောက်ကြနေညကနေစနေနေ့အထိအပြင်းထန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ထရီပိုလီမြို့တော်မှာအခြေစိုက်တဲ့လေဗျားအမျိုးသားညီညွတ်ရေးအစိုးရGNU နဲ့အရှိတ်ဖက်ကျန်းဒေတာကလွတ်တော်ကနေကြောတောင်နောက်ခံပေးထားတဲ့အုတ်ချုပ်ရေးဌာနတပ်ဖွဲ့တွေအကြားအပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်။တိုက်ပွဲကြောင့်အ ਨੇ စုံအမျိုးသားတဦးနဲ့အမျိုးသမီးတဦးသေဆုံးခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်။လီဗျာအုတ်ချုပ်ရေးအပိုင်းမှာနှစ်ပိုင်းကွဲနေပြီးအဗ်ဒူဟာမင် MDB ဘာဥဆောင်တဲ့အမျိုးသားညီညွတ်ရေးအစိုးရနဲ့အရှိဘက်ဒေတာအခြေဆိုင်လွတ်တော်ကြောတောင်တော်ခံပေးထားတဲ့ဖက်တီဘရှိဟာကဟာဥဆောင်တဲ့အုပ်ချုပ်ရေးဌာနအဖွဲ့တွေအကြားအပြင်းထန်ကွယ်လွန်ပြီးသစ္စာခံတပ်တွေအကြားမှာတိုက်ပွဲဖြစ်ပွားနေတာဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားတာတွေနဲ့တွေ့ဆုံဆွေးနွေးပြပြရတဲ့ကိစ္စတွေအတွက်တစ်ဖက်နဲ့တစ်ဖက်လည်းအပြန်အလှန်ဆွဆွဲပြောဆိုကြပါတယ်။ဒါနဲ့ချီပဋိပက္ခတွေဖြစ်နေပြီးတိုက်ပွဲတွေဖြစ်နေတဲ့အတွက် Tripoli ဒေသခံပြည်သူတွေကတော့လုံခြုံရေးကိုစိုးရိမ်နေကြပါတယ်ခင်ဗျာ
။ American ပြည်တော်စု Indiana ပြည်နယ် Indianapolis မြို့မှာစနေနေ့အစောပိုင်းက Dutch စစ်သား3ဦးဟာတနက်ပစ်ခတ်ခံခဲ့ရပြီးဒဏ်ရာတွေရရှိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ Indianapolis မြို့လယ်ကညကပွဲဖျော်ဖြေရေးတွေရှိတဲ့နေရာမှာမနေ့3နာရီခွဲလောက်ကအဲ့ဒီလိုပစ်ခတ်မှုဖြစ်ပွားခဲ့တာပါ။အဲ့ဒီပြည်နယ်ရဲတပ်ဖွဲ့ကတနတ်တန်ရာနဲ့သူတို့သုံးဦးကိုတွေ့ရှိပြီးစေယုံတင်ပေးခဲ့ပါတယ်။ Dash ကာကွယ်ရေးဝန်ကြီးဌာနကတော့သူတို့ရဲ့စစ်သားသုံးဦးဟာတဦးကစိုးရိမ်တဲ့အနေအထားမှာရှိပြီးကျန်တဦးကသတိလစ်နေစေလို့ပြောပါတယ်။ Indianapolis ရဲတပ်ဖွဲ့ကတော့အဲ့ဒီစစ်သားတွေကနှစ်ဦးဟာစိုးရိမ်ရကြောင်းနဲ့ကျန်တဦးကတော့အခြေအနေတည်ငြိမ်မှုရှိကြောင်းပြောပါတယ်။သူတို့သုံးဦးဟာကွန်မန်ဒိုတပ်ဖွဲ့ကဖြစ်ပြီး American ပြည်တော်စု Indiana ပြည်နယ်မှာတင်နန်းတက်ဖို့ရောက်ရှိလာကြတာဖြစ်ပါတယ်။သူတို့တဲခုံနေတဲ့ဟိုတယ်အပြင်ဘက်မှာအလတ်တဲ့အချိန်ထွက်လာစဉ်ပြစ်ကတ်မှုဖြစ်ပွားခဲ့ကြောင်း Dash ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။သူတို့သုံးဦးဟာတခြားလူတွေနဲ့စကားများရန်ဖြစ်ပြီးတနတ်နဲ့ပြစ်ကတ်ခံခဲ့ရတဲ့ပုံပေါ်တယ်လို့ယုံကြည်ရကြောင်း Indianapolis မြို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီအတွက်ရဲတပ်ဖွဲ့ကဆက်လက်စုံစမ်းနေပြီးတဦးတယောက်ကိုမှတော့ဖမ်းဆီးခြင်းမရှိသေးပါဘူးခင်ဗျာ။
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ညဟိုင်းဒိုမီတာ40 kHz 9133ညဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
် VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။သတင်းတွေကိုဆက်လက်ပြီးတော့တင်ပြပေးပါဦးမယ်။ဂျပန်နိုင်ငံတိုကျိုမြို့ရှင်ဂျူကုအရမှာရှိတဲ့ပန်းချံတစ်ခုမှာယာနဲ့ချီတဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေနဲ့ဂျပန်နိုင်ငံသားတွေစုဝေးပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ဖမ်းဆီးခံဂျပန်သတင်းသမားထရူခူခူပိုတာအပါအဝင်နိုင်ငံရေးအချင်းသားတွေအားလုံးပြန်လှုပ်ပေးဖို့ကိုစနေနေ့ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်
။私たち、アウンサンスーチーさんをはじめ、それから僕の友人の映像作家のモンティンダン、そして
တော်ဆန်းစုကြည်ပါဝင်ကျွန်တော်မိတ်ဆွေဖန်စီကန်တရင်တော့ထူရူကူပိုတာနဲ့အခြားသောနိုင်ငံရဲ့အချင်းသားတွေအားလုံးပြန်လွတ်ပေးဖို့မြန်မာနိုင်ငံသားတွေနဲ့အတူကျွန်တော်ဒီနေရာမှာလာရောက်ဆန္ဒပြနေတာဖြစ်ပါတယ်လို့ကူပိုတာရဲ့တငယ်ချင်းဖြစ်သူဟိုအာရှီဟီရိုဆကပြောကြားသွားတာဖြစ်ပါတယ်ဆန္ဒပြသူတချို့ဟာနိုင်ငံရဲ့အချင်းသားဝတ်စုံအပြာရောင်တွေကိုဝတ်ဆင်ထားကြသလိုလက်တွေမှာလည်းတန်ကျိုးလက်ထိပ်တွေခတ်ပြီးတိုကျိုမြို့ကိုလှည့်လည်ကာတရုတ်ဖို့ဆန္ဒပြခဲ့ကြပါတယ်ထူရူကူပိုတာဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒုတိယမြောက်ဖမ်းဆီးခံရတဲ့ဂျပန်နိုင်ငံသားဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတွေကလည်းမြန်မာနိုင်ငံတွင်းဆန္ဒပြပွဲတွေကိုသတင်းယူခဲ့တဲ့ဂျပန်သတင်းတောက် Yuki Kitazumi ကိုမြန်မာစစ်အာဏာပိုင်ကဖမ်းဆီးခဲ့ပြီးလေးလအကြာမှပြန်လွှတ်ပေးခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူ1000ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရဲ့အဖွဲ့ AAPP ကဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့သတင်းသမား100ကျော်ရှိတယ်လို့လည်းသိရပါတယ်။
တိုင်းနိုင်ငံမှာအခြေခံလောက်ကလာစာ 5.32 ရာခိုင်နှုန်းတိုးမြင့်ပေးဖို့အတွက်ထိုင်းအစိုးရလောက်ကလာစာကော်မတီကတောက်ချာနေကသဘောတူခဲ့ပါတယ်။အဲ့ဒီအတွက်တိုင်းနိုင်ငံလုံးအနေအထားအရစီးပွားဖွံ့ဖြိုးတိုးတက်တဲ့နည်းမျဉ်းတွေအပေါ်မူတည်ပြီးတိုးမြင့်ပေးသွားမှာဖြစ်ပါတယ်။တောင်းဆိုတဲ့အတိုင်းအပြစ်မရပါပေမဲ့တိုးမြင့်ပေးတဲ့အတိုင်းအတာပေါ်မှာကျေနပ်မှုရှိပါတယ်လို့ရွှေပြောင်းအလို့သမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်။
ကျွန်တော်တို့တောင်းခဲ့တဲ့ချင်းနယ်လိုကလေးရာပြည်တနပမရခဲ့တော့လေအနည်းဆုံးဒေတာတွေအလုံးက354နောက်353အစစ်စစ်တွားပြီးမှဟိုးအောက်ခြေအစ်စ်မှာ328ခန့်ရောက်သွားတာကိုကျွန်တော်တွေ့ရပါတယ်။ထိုင်းနိုင်ငံလုံးစင်ဟာလို့ဒီမှာတမကတွေနဲ့ကျွန်တော်ပေါင်းဆက်ပြီးမှလူရဲတဲ့ကြောင့်တိုင်းနိုင်ငံလုံးမှာရှိတဲ့ထိုင်း၊မြန်မာ၊ကမ္ဘောဒီးယား၊လာအို၊ဗီနာလို့ဒီမှာတွေအခုလိုဒေဝန်ကလေးတွေ့မြင်လာတဲ့ကျွန်တော်ဝမ်းသာတယ်လို့ကျွန်တော်ပြောချင်ပါတယ်။
ထိုင်းအလုသမားသမဂ္ဂတွေနဲ့ရွှေပြောင်းအလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေပူးပေါင်းပြီးပြီးခဲ့တဲ့မေလ၁ရက်နေ့အပြည်ပြည်ဆိုင်ရာအလုသမားနေကထိုင်းအစိုးရကိုတောင်းဆိုခဲ့ပြီးနောက်လှုပ်အားကတိုးမြင့်ပေးဖို့ထိုင်းအစိုးရကဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီအတွက်အော်တိုဘာလ၁ရက်နေ့ကစပြီးအသက်ဝင်ဖို့ရတာတယ်လို့ထိုင်းအလုသမားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဗွန်ချော့စုထက်မနဝင်ကပြောဆိုလိုက်ပါတယ်။
အီသီယိုးပီးယားနိုင်ငံတီဂရိတ်ဒေသမှာလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်မူဂျိုကြောင်းတစ်ခုကိုထိမှန်ခဲ့ပြီးကလေးနှစ်ဦးအပါအဝင်၄ဦးသေဆုံးခဲ့တဲ့အပေါ်ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကစနေနေ့မှာပြစ်တင်ရှုံချလိုက်ပါတယ်။တီဂရိတ်လွတ်မြောက်ရေးသဘုံတွေထိန်းချုပ်ထားတဲ့တီဂရိတ်ဒေသရဲ့မြို့တော်မက်ကလာကိုတောက်ကြနေတဲ့ငါလေတပ်ကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အခုလိုသေဆုံးခဲ့ရတာပါ။ဒီကြောင်ကနေတိုက်ခိုက်ခဲ့တဲ့အတွက်မူဂျိုကြောင်ကိုထိမှန်ပြီးကလေးတွေတည်ကြည်ဒဏ်ရာရခဲ့တဲ့အပေါ်အပြင်းအထန်ရှုံ့ချပါတယ်လို့ UNICEF ရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ် Catherine Russell က Twitter ကနေတဆင့်ပြောဆိုခဲ့ပါတယ်။ဒီဂရိတ်လွတ်မြောက်ရေးသဘုံတွေကမြောက်ပိုင်းဒေသကိုထိန်းချုပ်ထားပြီးအီသီယိုးပီးယားအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်ပွားနေတာနှစ်နှစ်နီးပါးရှိပြီဖြစ်ပါတယ်။ကလေးနှစ်ဦးအပါအဝင်၄ဦးသေဆုံးခဲ့ပြီးဒဏ်ရာရသူ၉ဦးကိုဆေးရုံမှာကုသပေးနေတယ်လို့မက်ကလာဆေးရုံဆေးဘက်ဆိုင်ရာညွှန်ကြားရေးမှူးကပြောဆိုပါတယ်။ဒီဂရိတ်ရုပ်မြင်သံကြားနဲ့ဒေသဆိုင်ရာသတင်းဌာနတွေကတော့တေဆုံးသူ၇ဦးအထိရှိသွားပြီလို့ဖော်ပြထားပါတယ်ခင်ဗျာ
။လကဘာကိုလေးလာရေးထွက်မဲ့ NASA ရဲ့လကဘာလေးလာရေးဒုံးရင်သစ်ကိုအခုလာမဲ့တနင်္လာနေ့မှာအစမ်းလွှတ်တင်ဖို့စီစဉ်ထားပါတယ်။322ပေအရှည်ရှိတဲ့အဲ့ဒီဒုံးရင်အသစ်ကိုလူမပါပဲလာကဘာပတ်လန်းချောင်းကိုအစမ်းအရင်လွတ်တင်ကလပတ်လန်းချောင်းမှာသတင်း6ပတ်ကြာလူမပါပဲအစမ်းမောင်းနေကြည့်မှာပါဒီအစီအစဉ်ဟာလွန်ခဲ့တဲ့290ကလာကဘာပေါ်ခြေချနိုင်ခဲ့တဲ့လေးလာရေးခီးစဉ်အပြီးနောက်ပိုင်းလာကဘာကိုပြန်လဲလေးလာမဲ့အစီအစဉ်ဖြစ်ပါတယ်အစမ်းခီးစဉ်ကိုစီစဉ်ထားတဲ့ရီမန်းချက်တွေအတိုင်းအကုန်အစဉ်ပြေချောမွေခဲ့မယ်ဆိုရင်အာဂါသယင်မှုတွေပါလိုက်ပါနိုင်မဲ့လာကဘာပတ်လန်းကျောင်းကနေလေးလာမဲ့ခီးစဉ်ကိုအစောဆုံး2024မှာမြင်တွေ့နိုင်မှာပါနောက်တစ်ဆင့်အနေနဲ့2025မှာတော့အာကာသလေးလာရေးသမားနှစ်ယောက်ကိုလာကဘာပေါ်မှာအခြေချလေးလာနိုင်အောင် NASA ကစီစဉ်နေပါတယ်အခုလာမဲ့တနင်္လာနေ့မှာ Florida ပြည်နယ် Kennedy Center ကနေလွတ်တင်ဖို့စီစဉ်ထားပါတယ်ဒီသတင်း6ပတ်ကြာအစမ်းခီးစဉ်ဟာအန္တရာယ်အလွန်များပြီးတခုခုလွဲချော်ခဲ့မယ်ဆိုရင်နောက်ဆက်တွဲအစီအစဉ်တွေရပ်သွားနိုင်တယ်လို့ NASA တာဝန်ရှိသူတွေကသတိပေးပါတယ်။နောက်အခါမှာအာကာသယာဉ်မှုတွေလုံခြုံစိတ်ချစွာလိုက်ပါနိုင်အောင်လို့အခုစမ်းသပ်ခီးစဉ်မှာစက်ကရိယာတွေကိုအဆုံးစွန်အထိစွမ်းဆောင်နိုင်အောင်စမ်းသပ်ဖို့စီစဉ်ထားတယ်လို့ NASA အုပ်ချုပ်ရေးမှူး Bill Nelson ကပြောဆိုပါတယ်ခင်ဗျာ။
မြန်မာပြည်ရဲ့တင်းငွင်တွေနေမနေခင်ထေတန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ကိုကမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာသတင်းလှော်တဲ့ဘုတ်ကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်ဒီမြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေနဲ့ဖိနှိပ်မှုတွေကနေရိုဟင်ဂျာ9သိန်းကျော်ထွက်ပြေးခဲ့ကြရပြီးဒီမတိုင်ခင်ကဘင်္ဂလားဒေ့ရှ်မှာတင်းချီတဲ့ခိုလုံနေသူတွေနဲ့ပူးပေါင်းခဲ့ကြတာဒီသတင်းပတ်ထဲမှာ9နှစ်ပြည့်သွားပြီဖြစ်ပါတယ်ဂျနီဗာကနေလီဇာစလိုင်းပေးပို့ထားတဲ့သတင်းဆောင်မကိုတော့မတ်တင်ဂီထိုက်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
2019ခုနှစ်ဩဂုတ်လအတွင်းလူပေါင်း9သိန်းကျော်ထွက်ပြေးခဲ့ရတဲ့အခြေအနေတွေကတိုးတက်မှုမရှိပါဘူးပိုပြီးတောင်ဆိုးလာပါတယ်မြန်မာဆီယနာရှင်ဟာလူမှုအပေါ်မှာပိုပြီးရရဆက်ဆက်အကြမ်းဖက်လာတယ်လို့ကုလသမဂ္ဂကပြောဆိုထားတာပါလွန်ခဲ့တဲ့တနှစ်ခွဲကာလကဒီမိုကရေစီနှိချရွေးကောက်ခံအစိုးရကိုစစ်တပ်ကဖျောက်ချပြီးနောက်မှာအခုလိုဖြစ်လာတာပါမြန်မာနိုင်ငံတွင်းမှာရိုဟင်ဂျာ1,300,000လောက်နေရာစွန့်ခွာနေကြရပြီးအများစုကတော့ရခိုင်ပြည်နယ်တွင်းမှာဖြစ်ပါတယ်ဖိနှိပ်မှုတွေအောက်မှာသူတို့နေထိုင်နေရတဲ့အခြေအနေကြောင့်ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဂုံတိတ်ခံတဲ့အညီရေရှည်တည်မြဲမဲ့ဌာနေပြန်ရေးလာလာကိုအဟအတာဖြစ်စေတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်ပြည်ပမှာတိမ်းရှောင်နေရတာ9နှစ်တာကျော်လွန်လာခဲ့ချိန်မှာတော့မြန်မာနိုင်ငံကနောက်ဆုံးအထုတ်ထွက်ပြေးရမှုကိုအချိန်ရှည်ကြာလာနေတဲ့အခြေအနေဖြစ်တရားဝင်သတ်မှတ်ကြောင်း UNHCR ကအစီရင်ခံထားပါတယ်က Kalashi nangan me pshinne chare dukha te riha, nangan daga akku nyi gu miku ni cha ya baare. Rohingyari atu akku nyi re tato ya shi ye, yuanesiya ka pancha tha chao, pyo kwenya, shabiya mantu ka pyo baare. Mi pyao kanya nangye shi ni re, akku bari baka go, nangan daga atan wanga salle ayon sa cha po ye chi re lule tuma ka pyo baare.
There must be a redoubling of efforts.
Rohingya doka de tatan niba ye tawa lauka kliri pichya bi, Bangladesh nangang kausa bazaga, gaba jizong doka de sakane ma, luri lo amin pichya nire chi nidwi nitai nita yaraba. Rohingya riha dhru shintan ye dwe, ludhajin sanamu aku nipo ma, apie wa miku niya se pichite lule biogunya mandu ga biobare. Tintine sa ahara, Amo gabia siri, maila sinine atamu wanja akun yedri luade lule tumaga biobare.
Protection needs, especially for women.
Atudipino, danjabu piakwale shijare amutamiri, galerine matanswan piatre, akakwe luapare, galerine amutamiri abo a jampemuri, atudipin, jama, guebiamu, chicken, a jampemuriha, share your moon at du pongwe, tada jarajang, dankayatrinine, piokwe matare, chine mu pisebi. Ubre jang, seku daquin, se jam mayene, the chado, a top bank, gunimuri, miyana, pijabare. The chogar of Durokurine, Galeri adre, anagatku shabwebo, ane mialare, slake yisin, we go yuiche jabare.
Now so mam, yamaning and go piana yi, myolin chene, doka de rego, piensin binine bo, piena ye, swan yi, mienting yene, at them we want jang, quen lani adre, bo be top bank jayam, lule, yuanesia, gap your body. ဒုက္ခဒေရီနဲ့ဒုက္ခဒေရီကိုလက်ခံထားတဲ့အတိုင်းဝိုင်းတွင်းကလူငါးသိန်းကျော်ပါဝင်လူပေါင်း၁၁သမ၄သန်းကိုဒီနှစ်အတွက်အသက်ကဲထောက်ပံ့ကူညီမှုအတွက်ဒေါ်လာ၄၅၅သန်းရရှိရေးအတွက်လဲ UNHCR ကပန်ကြားထားပါတယ်ရှင်။ရွှေညာဒုက္ခဒေရီနဲ့ပတ်သက်ပြီးတော့မတ်တင်ကြီးထိုက်ပြောပြခဲ့တာပါ။အခုတော့ဘတ်စင်ကန္နာတွေကိုစတင်မဲ့အထဲမှာတို့အတန်အစီအစဉ်နဲ့စတင်ကြပါမယ်။မြန်မာနိုင်င
ောက်ပိုင်းစီးပွားရေးပညာရေးအနုပညာနယ်ပယ်ကဏ္ဍတွေမှာအင်တာနက်ဝန်ဆောင်မှုတွေတွင်ကျယ်လာခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီရဲ့အင်တာနက်ထိန်းချုပ်မှုတွေကြောင့်အဆအဆအရရာအခက်အခဲတွေကြုံတွေ့လာရတဲ့အကြောင်းဒီမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုတင်ပြနေတဲ့ဒုအတန်အစီအစဉ်မှာနားဆင်နိုင်ပါပြီခင်ဗျာ
။ online purchase မှာပါတယ် e-commerce တစ်ခုလုပ်ဖို့အစီအစဉ်နေရပေါ့အာနာသိမ့်ပြီးရေရက်ကစပြီးရောအဲ e-commerce ကလည်းသမလို့ဖြစ်တော့ပဲနဲ့ရက်သွားတာခုထိပဲ
ဒီပြတာဒုက္ခပဲပြောရမှာပဲဒီပြလို့ digital drawing မလုပ်တာတော့တနေ့လောက်ရှိအခုက e-book စာရဲ့ပုံမှာပဲဖုန်းလေးဆွဲနေရ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကတင်ဆက်တာဖြစ်ပါတယ်2010ပြည်နှစ်နောက်ပိုင်းတွင်မှမြမနီးပညာတော်လှန်ရေးကြောင့်ကုမ္ပဏီသစ်တွေတချိန်တိုးများပြားလာခဲ့ပြီးအင်တာနက်အသုံးပြုကတွေဟာလူတိုင်းလက်လန်းမိလာခဲ့ပါတယ်။ဆက်အနာသိမ့်ပြီးလိုက်ချိန်မှာတော့ဒီနယ်ပယ်တွင်းကလုပ်ငန်းတွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဖိနှိပ်တိုက်ခိုက်ချင်နေတဲ့စစ်ကောင်စီရဲ့ချိန်ချောက်မှုကိုခံလာရပါတယ်။များမကြာမီနှစ်တွေတုန်းကမှတည်ထောင်ခဲ့တဲ့လုပ်ငန်းအများစုဟာဆက်လက်ရပ်တည်နိုင်ဖို့အတွက်ရုန်းကန်နေရပါပြီ။ဒီဆောင်မကိုဒိုအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ဒိုအဝက်ကသတင်းတောက်စွမ်းငင်းကဆက်လက်တင်ဆက်ပေးသွားမှာပ
ါ။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလအစ်စ်အာနာမသိငင်ကမြန်မာနိုင်ငံရဲ့အွန်လိုင်းစီးပွားရေးဟာလှည့်လည်မြန်မြန်ပဲကြောင်းနေတုတ်တက်နေခဲ့ပါတယ်။အထူးသဖြင့်လူငယ်တွေလုံခြုံရှာဖွေရနဲ့ကိုယ်ပိုင်လုပ်ငန်းစတင်ရမှာအွန်လိုင်းစီးပွားရေးကိုပေါ်ဆက်ဝင်စားလာကြသလိုလုပ်ငန်းတွေကလည်းငွေလည်ပတ်နေကြပုံစံကနေ website design animation အပါအဝင်ပြောင်းလဲတော်တော်များများလှုပ်လာကြပါတယ်မြန်မာနိုင်ငံမှာအင်တာနက်သုံးဆွဲသူဟာ2021ခုနှစ်ဇန်နဝါရီလကုန်အထိ 23.65 မီလီယံအထိရှိနေပြီးအင်တာနက်ထိုးပေါက်နိုင်မှုဟာ 43.3% ရှိတယ်လို့ data report ရဲ့သူတည်တနာအချက်လက်တွေအရသိရပါတယ်။ဒီပမာဏဟာနိုင်ငံတကာနဲ့နှိုင်းယှဉ်ရင်နည်းနေသေးပေမဲ့လူလက်ထုပ်စာလောက်သာအင်တာနက်သုံးခွင့်ရခဲ့တဲ့လွန်ခဲ့တဲ့နှစ်အနည်းငယ်တုန်းကနဲ့ဆိုင်ရင်တော့တိတိတသာတိုးတက်လာခဲ့တာပါ။
ဥရီဒူကအခုလိုခက်ခဲတဲ့အချိန်
2014ခုနှစ်မှာနိုင်ငံတကာတယ်လီကောကုမ္ပဏီနှစ်ခုဟာမြန်မာနိုင်ငံကိုဝင်ရောက်ခဲ့ပြီးခြေလန်းခတ်တွတ်တွတ်နဲ့လူတိုင်းနဲ့လမ်းမီမဲ့အင်တာနက်ဝန်ဆောင်မှုတွေပေးခဲ့ရကနေခုလိုတိုးတက်ပြောင်းလဲသွားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းစစ်အာဏာသိမ်းတာနဲ့ခုခံတော်လှန်သူတွေကိုတတဲမဲမဲဖြိုခွင်းနေတဲ့စစ်အာဏာရှင်ကြောင့်ထိခိုက်ရတဲ့တခြားလုပ်ငန်းတွေလိုပဲဒီပညာကဏ္ဍဟာလည်းအထိနာခဲ့ရပါတယ်။ဆက်သွယ်ရေးကိုထိန်းချုပ်ဖို့အတွက် website များစွာကိုပိတ်ပင်ခဲ့ပြီးအင်တာနက်အမြန်နှုန်းအလွန်နှေးကွေးအောင်လုပ်ခါဈေးလဲတိုးကောက်ခဲ့ပါတယ်။အမိခိုကင်းတဲ့မီဒီယာတွေကိုဖိနှိပ်တာအင်တာနက်ဖျက်တောက်တာနဲ့ဗမ်းမလိုက်တဲ့သတင်းချက်လက်တွေရဖို့စင်စါဖျက်ခံရတာအပါအဝင်စစ်တပ်ရဲ့လုပ်ရက်တွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုရင်းကိုအကြီးအကျယ်ဖျက်ဆီးလိုက်ပြီလို့ကမ္ဘာလုံးဆိုင်ရာစာရေးဆရာများကွန်ရက် Pan International ကဆိုပါတယ်။ဒီလိုကန့်သတ်ချုပ်ချယ်မှုတွေရဲ့ရလဒ်ကတော့ထုတ်ကုန်နဲ့ဝန်ဆောင်မှုတွေကိုအင်တာနက်ပေါ်မှခွင့်ရောင်းချနေရတဲ့မြန်မာကကုမ္ပဏီတွေဟာရှင်းတန်ရက်တီးဖို့ဂျင်းနဲ့ချက်တဲ့ရောက်ကုန်ကြပါတယ်။ Freelance Content Writer လုပ်နေသူမငိမ့်မယ်ကတို့အတန်းကိုအခုလိုပြောပါတယ်
။ COVID-19 ကတော့ online learning တစ်ခုမှလေဒီမှာ content creator တွေနဲ့ full time ဝင်ပြီးတော့လုပ်နေတာပေါ့နော်။ရှင်းချက်ပြီးတော့လည်းဒီဖွင့်ဖို့အတွက်အတန်းကြီးကလည်းအများကြီးပဲရှိရပေါ့နော်။ညီမတို့တင်းကလည်း plan ကြီးအများကြီးလုပ်ခဲ့တယ်။ဒါပေမဲ့လည်းအာနာတင်းသွားတဲ့ဒီစေစောတည့်ရနေ့မနက်ကနေစပြီးတော့ရက်သွားတယ်ပေါ့နော်။အဲဒီနောက်ပိုင်းတော့ညီမတို့တစ်လလောက်စံတော်ဝါနဲ့လုပ်ကြည့်လိုက်သေးရရှင်။ဒါပေမဲ့လည်းနောက်ပိုင်းကျတော့ရက်လာရတယ်ပေါ့နော်။ဒီခုတော့ရက်လိုက်တာလာတဲ့ချိန်ပဲပေါ့
။လက်ရှိနိုင်ငံရေးမတည်ငြိမ်မှုတွေကညီမနီးပညာစွန့်ဦးတည်ထွင်သူတွေရဲ့ဘဝကိုခက်ခဲစေပါတယ်။
အနာမသိငယ်ကကြတော့ညီမတို့ကဒီ COVID first wave မှာပေါ့နော်online purchase မှာပါတယ် e-commerce တစ်ခုလုပ်ဖို့အစီအစဉ်နေရပေါ့အနာသိပြီးရေရက်ကစပြီးရောအဲ e-commerce ကလည်းစက်မလို့ဖြစ်တော့ပဲနဲ့ရက်သွားတာခုထိပဲဒီခုဖြစ်ပြီးရဲ့နောက်ပိုင်းမှာကြတော့ Facebook ကို VPN ခံသုံးရတာဖြစ်လာတယ်ဖြစ်လာတော့ကြတော့ e-commerce website တွေရဲ့အလားလာကောင်းလိုက်မယ်လို့ကောင်းလာလိမ့်မယ်လို့ကျွန်မမျှော်လင့်တာပေါ့နော်အဲ့မဲ့လက်တွဲမှာကြတော့ package တွေကလည်းဈေးကြီးလာရကွာ data package တွေကလည်းဈေးကြီးလာတော့အဲ့ web link တွေတော့ဝင်ပြီးတော့ website တွေကိုကြည့်ပြီးတော့ဗောနော် website တွေအပုံမျိုးကြည့်ပြီးဈေးဝယ်ဖို့ဆိုတော့မဖြစ်နိုင်ဘူးလို့ကျွန်မထင်တယ
်။ marketing ကတော့ covid ကာလတုန်းကအကြပရောက်ခဲ့တဲ့ရွှေလုံငန်းနယ်ပယ်တွေကရန်ကုန်မြို့ရှိရွှေဆိုင်ဒီဇိုင်းမှာ digital marketing manager အဖြစ်တာဝန်ယူထားသူပါကိုဗစ်ကြောင့်ကြုံရတဲ့အခက်အခဲကိုဖြေရှင်းနိုင်ဖို့ marketing ရဲ့ marketing အဖွဲ့ရ e-commerce ဘက်ကိုအားစိုက်ခဲ့ကြပါတယ်။ဒါပေမဲ့လည်းခရယောကန်နဲ့လုံပတ်နေရစဲမြန်မာနိုင်ငံမှာအာဏာသိမ်းတာဖြစ်လာခဲ့ရပြန်ပါတယ်
။တမတော်ကာကွယ်ရေးဦးစီးချုပ်ထံသို့လွှဲအပ်တာဝန်ပေးလိုက်သည်
။ဒီကစလို့ကုမ္ပဏီဟာလိုက်တက်လဲပတ်နိုင်ဖို့ကြံစူးစားရပြန်ပါတယ်။အရှင်ရနေရဲ့ digital marketing နယ်ပယ်ကိုအထိနာသွားစေတဲ့စစ်ကောင်စီရဲ့နည်းပြဟာတွေထဲမှာe-commerce လုပ်ငန်းတွေရဲ့အသက်သွေးကြောဖြစ်တဲ့နိုင်ငံမှာလူသုံးများတဲ့လူမှုကွန်ရက် application တွေကိုပိတ်ပင်တာလဲပါဝင်မှာဒီနေ့ထိမြန်မာမှာ Facebook သုံးခွင့်ရဖို့လူတိုင်းအသုံးမပြုရလို့တားမြစ်ထားလို့ VPN ကိုခံသုံးဖို့လိုနေပါသေးတယ်အဲ့ဒီအချိန်ကမြန်မာနိုင်ငံရဲ့ Facebook သုံးဆဲသူဥယေကလည်း25တန်းကနေ6တန်းမဲ့ကျန်တော့တယ်လို့ကြော်ညာ agency လုပ်ငန်းတွေကနေသိရှိရပါတယ်အနာသိစကောင်းစီအနေနဲ့ Facebook အသုံးပြုမှုကိုကန့်သတ်ထားပေမဲ့သူတို့ရဲ့ထုတ်ပြန်ချက်တွေကို Facebook ကနေတဆင့်ဝါရဖြန့်နေသေးပါပဲ Digital Marketer နဲ့ Game Streamer တဦးဖြစ်တဲ့ကိုသူရဆောကတော့ VPN တွေသုံးနေရတာဟာစိတ်ပျက်စရာပဲလို့ဆိုပါတယ
် VPN စသုံးရတဲ့ပြဿနာအစတည်းက IP address တွေပြောင်းကုန်တော့အဓိကက Facebook တွေအကောင့်တွေလော့ခဏခဏကျလာတယ်တခြားလူတို့ထင်ပြီးတော့အဲ့ဒီ Facebook team ကနေပြီးတော့ဒီ Facebook account ကိုလှမ်းလှမ်းပြီးတော့ပိတ်တယ်ပေါ့နော်ပြီးတော့ VPN တွေကပိတ်လိုက်ဖွင့်လိုက်ခဏခဏလောရတဲ့အခါကျအဝိုင်းတွေကအဲ့မှာလဲလိုက်လိုင်းတွေကကောင်းလိုက်မကောင်းလိုက်နေပေါ့တကယ်ချင်းတွေကမသုံးတော့တဲ့ account တွေရှိရင်လဲပြီးပါအောင်ဆိုပြီးတော့ခဏခဏတောင်းရတယ်ပေါ့နော
်အဲ့ဒီလို VPN ခံသုံးရလို့ Facebook မှာ post တွေကို push လုပ်ဖို့ခက်ခဲလာပြီးကြည့်ရှုသူများလာဖို့ ਨੇ အယောင်မြင့်တင်နိုင်ဖို့မှာအကန့်အသတ်တွေဖြစ်လာခဲ့ရပါတယ် marketing ကအခုလိုပြောပါတယ်
VPN ကြော300နဲ့ပတ်သက်ပြီးတော့ပြဿနာအခု boost လုပ်နေတဲ့ account ကလုံးဝပိတ်ကြပါတယ် visa ကကကြတော့လည်းဒီနှစ် April လောက်ကစပြီးတော့ပိတ်သွားတယ်နောက်မီးကလည်းခဏခဏပြတ်တော့ခါကျတော့အလုံးလုံးကလည်းအဆင်မပြေအဲ့ဟာတွေကိုထပ်ပြီးတော့ လုံးမကြည့်ရပဲနဲ့ရလိုက်တယ်
Digital marketing နယ်ပယ်ရဲ့အခက်အခဲတစ်ခုကတော့ mobile data စိမ်းနှုန်းတွေအဆမတန်တက်သွားတဲ့အတွက်သုံးဖက်သူတွေရဲ့ online သုံးပြုချိန်နဲ့လူစိတ်ဝင်စားအောင်ဖန်တီးမှုတွေမှာအကန့်အသတ်တွေကြုံလာရတာပါပဲ mobile data 1GB ရဲ့အသုံးပြုကားကလည်း2025ကျပ်အထိနှစ်ဆကျော်တက်နေပါပြီ data တွေစိမ်းနှုန်းကြီးမြင့်လာတဲ့အတွက်လူတွေရဲ့စိတ်အာရုံကိုဖန်ဆနိုင်တဲ့ video content တွေကိုဖန်တီးဖို့ကိုလက်တွန်နေရပြီးData ကုန်ကြတာနဲ့တဲ့ဓာတ်ပုံနဲ့စာကွန်တန်မျိုးတွေ campaign မျိုးတွေကိုပဲ run နေရတယ်လို့ digital marketing နယ်ပယ်မှာလုပ်ကင်သူတွေကပြောပါတယ်ဒီနှစ် February လကစလို့ပုံမှန်လိုကြုံနေရတဲ့မိကျက်တာကလည်းနောက်ထပ်အခက်အခဲတစ်ခုပါ digital update ကိုဆိုင်းက
ဒီပြတာဒုက္ခပဲပြောရမှာပဲဒီပြလို့ digital drawing မလုပ်တော့တနေ့တော့ရှိအခုက e-book စာရေးပုံမှန်ပဲပုံလေးဆွဲနေရအခုအလုပ်ကဆက်စာပုံလေးဆွဲနေတာဆက်ကဖုန်းတော့တက်နေပြီအခုလိုတော့ဘာမှလုံးဝကြံနေတဲ့ကိုမရှိဘူး
ရစမီပြတ်ထောက်ချိန်ကလည်းတမျိုးနယ်နဲ့တမျိုးနယ်မတူညီတဲ့အတွက် campaign တွေ run ဖို့ live series season ဖို့အတွက်ခက်ခဲတွေလည်းကြုံခဲ့ရတယ်လို့မက်ကီစင်းကပြောပါရယ်ဒီလိုအခက်ခဲကြမှ digital marketing လုပ်ဆောင်နေသူတွေတဲ့အခက်ခဲတွေကြားကပဲပြန်မိရှင်တင်လာသူတွေလည်းရှိပါရယ်ဒါပေမဲ့စီးပွားရေးလုပ်ငန်းကြီးတွေရဲ့ငွေသုံးစွမ်းနိုင်မှုတွေကအကန့်အသတ်တွေတော့ရှိနေပါသေးတယ်ဒီအတွက်ပုံမှန်စီးပွားရေးလုပ်ငန်းတွေအစားငွေသုံးနိုင်တဲ့ online ပေါ်မှာလောင်းကစားကြော်ညာတွေကိန်းတွေကိုခံပေးနေရတဲ့ digital marketing တွေလည်းတိုးပွားလာပါတယ်ကိုသူရဆောကတော့
စွန်းစားတွေခက်တိတ်မကောင်းလာတယ်များလောင်းစားတွေကပုံပြီးတော့များလာအရင်တော့ဟို operator တွေကနေပြီးတော့ကြော်ညာကြတယ်အခုကျတော့ဒီ streamer တွေကနေပြီးတော့လောင်းစားတွေကိုကြော်ညာပေးကြတယ်အဲ့ဒါကြည့်ရတဲ့အချိန်ကြီးကတော့ကြိုသိနိုင်တယ်ပေါ့နော်ဒါပဲလှုပ်ရှားစရာရှိရလားဒါမှမဟုတ်ဒါတွေကပဲမမှုလာလား
အခက်အခဲတွေကြားကပဲမြန်မာနိုင်ငံမှာဉာဏ်ပညာနဲ့ဆိုင်တဲ့လုပ်ငန်းတွေဟာပုံစံတစ်မျိုးနဲ့တော့ရှိနေနိုင်တယ်လို့ကိုသူရဆောကယုံကြည်ပါတယ်
digital marketing လုပ်တဲ့လူတွေကတော့လွှမ်းမိုးနေစေပါပဲနိုင်ငံခြားဝင်ငွေ exchange account creator တွေလို့ရှိရင် Facebook online streaming တွေလုပ်နေတဲ့အဆင်ပြေနေတဲ့လူတွေတော့ရှိရဲ့လက်ရှိမှာ digital marketing ကိုအားလုံးလုပ်နေကြတဲ့လူတွေပေါ့နော်တချိန်မှာတောင် career အဖြစ်မထားဘဲနဲ့ဆုံးဖြတ်သွားမဲ့လူတွေကတော့အများကြီးပဲပေါ့အနာဂတ်မှာဒီလုပ်နဲ့လှုပ်ရှားပြီးတော့ထမင်းစလို့ရမလားမရမလားဆိုတာတော့မသိကြဘူးပေါ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ပြည်တွင်လူအခွင့်အရေးချိုးဖောက်ခံရမှုအကြောင်းတင်ပြနေကြဖြစ်တဲ့ဒို့အတန်စီစဉ်ဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်နဲ့အတူပြီးခဲ့တဲ့သတင်းပတ်တွင်ထူးခြားတဲ့တပတ်တွင်မြန်မာနဲ့နိုင်ငံတကာသတင်းအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนาะ
င်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းရိုမီတာ24 40 51လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကမှာတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကဘာနဲ့မြန်မာကထိတ်တန့်ရောက်တပတ်အတွင်းသတင်းတွေမထုတ်လွှင့်ခင်မှာဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ကြပါတယ်လွတ်လပ်စွာပြောဆို권ဆိုတာအမုန်းစကားတွေကိုရောပြောဆို권ရှိပါသလားလွတ်လပ်စွာပြောဆို권နဲ့အမုန်းစကားဘာတွေကကွာခြားနေပါသလဲအမုန်းစကားတွေကနေအမုန်းရာဇဝတ်မှုတွေကိုကျူးလွန်တဲ့အထိဖြစ်သွားနိုင်ပါသလားဒီအကြောင်းတွေကိုလူ့အခွင့်အရေးတက်ကြွလှုပ်ရှားသူဖြစ်တဲ့မတ်ဝူဝေနုနဲ့ဦးတမောင်တန်းကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ဒီလလူ့ခွင့်ရေးတရင်တွေထဲမှာအမုန်းစကားအမုန်းရာဆွေးမှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်မှာပြစ်ဒဏ်ချမှတ်လိုက်တဲ့တရင်လေးကိုတင်ပြချင်ပါတယ်ဒီမှုက2020ဖေဖော်ဝါရီလမှာဖြစ်ခဲ့တာပါ25နှစ်အရွယ်ရှိတဲ့လူမဲလူငယ်လေးတစ်ယောက်ပါမနက်ခင်းပြေးနေရင်းနဲ့အဖြူရက်ွက်တစ်ခုကိုဖြတ်သွားခဲ့ပါတယ်လူပြူသားဖတ်နှစ်ယောက်ကသူ့ကိုတခိုးလိုထင်တဲ့အတွက်ကြောင့်မလို့သူ့ရဲ့နောက်ကနေကလိုက်သွားကြပါတယ်အာဖရိယာဆောက်လက်ဆိုင်အိမ်လေးတစ်ခုလည်းဝင်ပြီးတော့လည်းကြည့်ပါသေးတယ်ဒါပေမဲ့ဘာမှယူရမရှိဘူးပြန်ပြီးထွက်လာခဲ့တဲ့အချိန်သူပြေးသွားတဲ့အချိန်မှာနောက်ကနေသူ့ကိုတင်းနှက်နဲ့ပြစ်ခတ်လိုက်တာပါအဲ့ဒီသားဖတ်ကိုတရားသူကြီးကဒီနေ့ဩဂုတ်လ10ရက်နေ့မှာထောင်ထံတသက်တကျွန်းချမှတ်လိုက်ပါတယ်ဒီဘက်မှာအမုန်းစကားအမုန်းရာဆွေးမှုတွေအကြောင်းကိုဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့လူခွင့်ရေးလှုပ်ရှားမှုနဲ့ထင်ရှားတဲ့မတ်ဘူဝင်းနုဖြစ်ပါတယ်အဲမင်္ဂလာပါမဦးဝင်းနုရေ
မင်္ဂလာပါဆရာ
ဩဂုတ်လတွေကိုပြောတဲ့အခါမှာတစ်ဖက်မှာကျွန်တော်တို့ပြောဆိုသူရဲ့လွတ်လပ်စွာပြောဆို권ကိုလည်းလူခွင့်ရေးသဘောအရလေးစားရတာရှိပါတယ်ဒီတော့စီလာဘလို့ချတယ်လဲဘယ်ချက်တွေ ਨੇ ဒါအမုန်းစကားဖြစ်တယ်လို့သတ်မှတ်တယ်လဲ
ဟုတ်ကဲ့ပါလွတ်လပ်စွာပြောဆို권ဆိုတာကျမတို့လူသားတွေရဲ့အခြေခံလူအခွင့်အရေးဖြစ်ပါတယ်ဆိုတော့အမုန်းစကားလို့ပြောတဲ့အခါမှာကျမတို့အခုချိန်ထိတိတိပပအတိပယ်ဖွင့်ဆိုမှုဆိုတဲ့ဟာကတော့ဒီတစ်ကမ္ဘာလုံးတိုင်းထားသဘောတူထားတဲ့ဟာမျိုးမရှိပါဘူးတို့ပေမဲ့ဒီကျမတို့လူအခွင့်အဲကုလသမဂ္ဂလူမျိုးရေးအခွဲခြားဆက်ဆံမှုဆိုင်ရာပပျောက်ရေးကော်မတီရဲ့ဒီအဓိပ္ပာယ်ဖွင့်ဆိုချက်ကတော့ဒီနားလည်ချက်ကတော့ဗောနော်အဲလူတူတယောက်ကိုတော့၎င်းကျမတို့လူအုပ်စုတစုစုဗောနော်လူမျိုးပေါ်အခြေခံဘာသာပေါ်အခြေခံဘာသာစကားပေါ်အခြေခံနေရနေရပေါ်အခြေခံအသားရေပေါ်အခြေခံလိင်အပေါ်အခြေခံစသဖြင့်ဒီမတူကွဲပြားတဲ့လူအုပ်စုတစုစုကိုဟိုပြစ်မှတ်ထားပြီးရောပေါ့နော်ကျမတို့ဟိုလူကုံတိတ်ခါညှိုးနွမ်းစေတဲ့ပုံစံမျိုးသူ့ရဲ့လူကုံတိတ်ခါကိုရော့ကျသွားအောင်လို့ဟိုအမုန်းတရားနဲ့အပြောဆိုလှုံ့ဆော်ရဲဆိုလို့ရှိရင်ဒါအမုန်းစကားဖြစ်တယ်လို့ကျမတို့သတ်မှတ်ကြရပါတော့ဆိုတော့ဒီလိုမျိုးလှုံ့ဆော်ခြင်းဟာအမုန်းစကားပြောဆိုခြင်းဟာလူအခွင့်ရေးလွတ်လပ်စွာပြောဆိုခွင့်ကိုကျမတို့ကျင့်သုံးနေတာမဟုတ်ဘူးကျမတို့လူအခွင့်ရေးလူသားတိုင်းလူသားတိုင်းဟာတူညီရဲ့လူကုံတိတ်ခါရှိရဆိုရင်လူအခွင့်ရေးကိုကျမတို့ချိုးဖောက်နေတာဖြစ်တယ်လို့ကျမတို့ပြောလို့ရတယ်ဒါကတော့ဒါကုလသမဂ္ဂရဲ့ဒီ
ဒီ
လိုရေးဆိုင်ရာကော်မတီကနေဒီပဲဖွင့်ဆိုထားတာဖြစ်ပါတယ်ဟုတ
်ဒီမနိုင်ငံမှာကောအဲ့ဒီလိုအမုန်းစကားတွေရှိခဲ့သလား
မြန်မာနိုင်ငံမှာကမြန်မာနိုင်ငံအပါအဝင်တခြားသောနိုင်ငံတော်တော်များများတွေမှာကျွန်တော်တို့လူဖွဲ့စည်းအခုဒီ modern kit မှာကျွန်တော်တို့လူဖွဲ့စည်းတော်တော်များများမှာအမုန်းတရားပြောဆိုမှုတွေရှိနေပါတယ်မြန်မာနိုင်ငံမှာကအမုန်းတရားတွေအမုန်းစကားတွေဟာဆိုလို့ရှိရင်အခြေတည်ခဲ့တာနှစ်ပေါင်းမြောင်များစွာရှိနေခဲ့ပြီပေါ့နော်အာဏာရှင်တွေကအမုန်းတရားတွေကိုလူအချင်းချင်းကြားထဲမှာဖန်တီးမှုတွေအများကြီးရှိခဲ့ပါတယ်ဆိုတော့အဲ့လိုသုံးခဲ့ရတာကနေနောက်ပိုင်းတွေမှာဘယ်လောက်ထိဆိုးလာလဲဆိုတော့ဒီမိုကရေစီလှုပ်ရှားသူတွေကိုပြစ်မှတ်ထားပြီးတော့ကျွန်တော်တို့ဟိုအမုန်းတရားတွေဖန်တီးစေတာပေါ့နော်ဖန်တီးခဲ့တာတွေရှိရဥပမာဒေါအောင်ဆန်းစုကြည်ကိုပြစ်မှတ်ထားပြီးတော့အလူတွေကြားထဲမှာကြောက်စိတ်တွေဖြစ်အောင်မုန်းတရားတွေဖြစ်အောင်ဖန်တီးခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာဆိုလို့ရှိရင်ဒါတိုင်းပြည်နဲ့လူမျိုးကိုမချစ်ဘူးပေါ့နိုင်ငံသားတော်ကိုယူရယ်ပေါ့ဆိုတဲ့ဟာမျိုးနှီးပေါင်းစုံနဲ့ကျမတို့နိုင်ငံရေးရအမုန်းတရားတွေဖြန့်ချီပြီးတော့ဒီနိုင်ငံရေးအုပ်စုကိုလူတွေမုန်းတရားအောင်လုပ်ခဲ့တာတွေရှိခဲ့သလို ဘာသာရေးလူမျိုးစုတွေတိုင်းရင်းသားလူမျိုးစုတွေလူမျိုးစုတွေကိုလည်းအဲလူများစုဗုဒ္ဓဘာသာတွေကနေပြီးတော့မုံတီအောင်နှီးပေါင်းစုံနဲ့ကျွန်တော်တို့အမုံတရားတွေဖန်တီးခဲ့တယ်နှီးပေါင်းစုံနဲ့လို့ပြောတဲ့အခါမှာသတင်းတူတွေသတင်းအမှားတွေတုံးပြီးတော့ဒီလိုအမုံတရားတွေလူတွေရဲ့ကြားထဲမှာပေါ့နော်မျိုးစည်ကြီးစိုက်ခဲ့တယ်ပေါ့နော်အဲဥမာဒီဗမာပြည်ဟာဗုဒ္ဓဘာသာမြန်မာနိုင်ငံတော်ဖြစ်တယ်ဒါကြောင့်မို့လို့တခြားဘာသာတွေရှိနေခြင်းအပြင်ဒီဗုဒ္ဓဘာသာရဲ့ယက်တီမှုဟာအာဒါချင်းချောက်မှုဖြစ်စေရပေါ့နော်ဘယ်ဘာသာကတော့ဒီဗုဒ္ဓဘာသာအတွက်အချင်းချောက်မှုတွေဖြစ်နေတယ်ဆိုတော့ဇကားတွေကိုတည်အမှားတွေတွင်ပြီးတည်အမှားတွေတုံးပြီးလူတွေရဲ့ကြားထဲမှာမုန်တီအောင်လုခဲ့တဲ့ဟာမျိုးအဲဒါမှမဟုတ်လဲခုနကတော့ကချင်တို့အချင်းတို့ရခိုင်တို့ရိုဟင်ဂျာတို့ဆိုလို့ရှိရင်တော့ဒါတိုင်းပြည်အတွက် threat ဖြစ်တယ်တိုင်းပြည်မှာတခြားလူမျိုးစုတွေကိုဘယ်လိုမျိုးထိခိုက်စေမလဲနစ်နာစေမလဲကိုရီစီတခြားလူဥမာဗမာဗုဒ္ဓဘာသာအများစုစီကနေပြောဘာတွေ resource တွေဘယ်လိုယူသွားမလဲစသဖြင့် misinformation တွေနဲ့သတင်းအမှားတွေကိုကျမတို့သုံးခဲ့တာသတင်းအတုတွေသတင်းအမှားတွေကိုသုံးပြီးတော့ hate speech တွေကိုသုံးခဲ့တာအများကြီးရှိသလိုနောက်ပိုင်းကျမတို့ဒီရခိုင်ရေးခင်းဖြစ်လာတဲ့နောက်ပိုင်းမှာဆိုလို့ရှိရင်ဒါရိုဟင်ဂျာတွေကိုကျမတို့တကယ်ကိုလူတွေယွန်စရာဖြစ်အောင်မုန်းစရာဖြစ်အောင်လူတွေကြောက်လန့်တုံလှုပ်စရာလူအုပ်စုတစုအဖြစ်ဖန်တီးပြီးတော့အမုန်းတရားတွေကိုဟိုလှုပ်ဆော်ခဲ့တာမျိုးကိုရှိခဲ့ပါတယ်အဲ့ရနေပြီးတော့နောက်ပိုင်းမှာကျမတို့အကြမ်းဖက်မှုတွေထိဖြစ်သွားခဲ့တယ်ပေါ့နော်အဲ့နေရာမှာကျမတို့အမုန်းတရားရဲ့စီးရအရေးပါသွားတာဖြစ်ပါတယ
်လူမှုစာမျက်နှာတွေကရောဘယ်လောက်ထိအရေးပါတယ်
လူမှုစာမျက်နှာတွေကအမတန်အရေးပါပါတယ်ကျမတို့လူမှုစာမျက်နှာတွေသတိထက်ဖို့လိုတာကဒီလူမှုစာမျက်နှာတွေ social media တွေပေါ့နော် tech ဒီ technology ဒီ online media social media တွေပေါ်မလာခင်တည်းကကျမတို့ hate speech တွေဆိုတာကဘာမှာအသုံးပြုခဲ့ကြပါတယ်ဥပမာ Nazi Germany တွေကနေပြီးတော့ Jew တွေအပေါ်မှာ hate speech တွေ radio တွေကျမတို့ publication တွေစာအုပ်တွေပုံနှိပ်တိုက်တွေသတင်းစာတွေထုတ်ပြီးတော့ကျမတို့အမုန်းတရားတွေဖြန့်ချီခဲ့တာရှိပါတယ်လူမျိုးလုံးတက်ဖြတ်မှုတွေစိုးရတဲ့ရာဇဝတ်မှုတွေဖြစ်ခဲ့တဲ့နိုင်ငံတွေတော်တော်များများဟာဒီလိုအလားတူစင်တူသွင်တူမုန်းတရားဖြန့်ချီမှုတွေလုပ်ခဲ့တာကိုကျမတို့တိခဲ့ရတယ်ပေါ့နော်တို့ပေမဲ့ဒီ social media online media လို့ပြော online media တွေဖြစ်လာတဲ့အခါမှာအများပြည်သူအနေနဲ့ပါဝင်လာဖို့ပိုမိုလွယ်ကူသွားခဲ့တယ်ပထမပိုင်းမှာတော့ဒါဒီအာဏာရှိရဲ့လူဒန်းစားကပြည်သူတွေကြားထဲမှာသတင်းချက်လက်တွေဒီအမုန်းတရားတွေဖြန့်ချီရပါဘောနော်ဒီ social media online media တွေရှိလာတဲ့အခါမှာပြည်သူအချင်းချင်းဘယ်သူမှစလုပ်လို့ရသွားတယ်ဆိုတော့ဒီအမုန်းတရားဖြန့်တီမှုကဖြန့်ချီမှုကအမတန်လွယ်ကူသွားတယ်မြန်ဆန်သွားတယ်ဒီအတွက်ကြောင့်မို့လို့ပို့ပြီးတော့ကျမတို့လူဖွဲ့စည်းအတွက်နဲ့နာမှုရှိခဲ့တယ်အကြမ်းဖက်မှုတွေလွယ်လွယ်ကူကူနဲ့မြန်ဆန်ဆန်ဖြစ်ခဲ့တယ်လို့ပြောလို့ရပါတယ
်ဟုတ်အဲ့ဒီလိုအမုန်းစကားတွေကအမုန်းစကားဖြစ်နေပဲရက်နေသလားဒါမှမဟုတ်ရာဇဝတ်မှုထိကောဆက်သွားလားစောစောကလည်းမဟုတ်ဘူးလေသူကတော့ပျော်သွားတယ်ပေါ့နော်ကျွန်တော်နာ
မှတ်ပါတယ်ဒါကြောင့်မို့လို့အမုန်းစကားဟာအမတန်အနေရရှိရလို့ပြောကြတာဖြစ်ပါတယ်ကျမတို့လူတူဦးချင်းစီကိုပြစ်မှတ်ထားပြီးတော့အမုန်းစကားတွေပြောတယ်ပေါ့နော်သူကိုအမုန်းတီးရန်လိုပြီးတော့သူ့ရဲ့လူကပိတ်ခါနှိမ့်ချသွားတော့ပြောဆိုရဲဟာမျိုးရှိရပေါ့နော်ပြီးရင်လူအုပ်စုတွေကိုလူအုပ်စုအုပ်စု꽌ပြားတဲ့အုပ်စုတွေကိုပြစ်မှတ်ထားပြီးတော့ပြောဆိုရဲဟာတွေရှိရကျွန်တော်လူတူဦးချင်းစီကိုပြစ်မှတ်ထားပြောတဲ့မုန်းစကားဟာအဲ့ဒီလူတူဦးတယောက်ကိုဒုက္ခရောက်ကောင်ရောက်သွားစေနိုင်တယ်အကျန်းဖက်တဲ့အနေအားကိုရောက်ကောင်ရောက်သွားစေနိုင်တယ်အဲ့ဒါဆိုရင်ဘာဖြစ်လဲဆိုတော့အတာမှန်ရဇွေးမှုဖြစ်သွားမယ်ပေါ့ရိုက်နှက်မှုဖြစ်ရင်ဖြစ်မယ်လူတက်မှုဖြစ်ရင်ဖြစ်မယ်ဒီလိုအထိဖြစ်သွားမယ်ပေါ့အဲ့ဒါဟာလဲကျွန်တော်တို့လူဖွဲ့စည်းမှာလက်ခံနိုင်စရာညင်ကြေးရဲ့လူဖွဲ့စည်းမှာလက်ခံနိုင်စရာလုပ်ရမဟုတ်ပါဘူးသို့တော့စစောနာကလူအုပ်စုကိုပြစ်မှတ်ထားပြီးတော့ကျွန်တော်တို့တိုက်ခိုက်တဲ့ပြောတဲ့မုန်းစကားတွေဟာဆိုလို့ရှိရင်ဒီထက်ဆိုးတဲ့အာမေယာဇွေမှုထက်ဆိုးတဲ့ဆိုးရွားတဲ့နိုင်ငံတကာယာဇွေမှုတွေဖြစ်သွားတတ်ပါတယ်အထူးသဖြင့်ဒီလူမျိုးတုံးတက်ဖြတ်မှုပြီးလို့ရှိရင်လူသားမျိုးနွယ်စုပေါ်မှာကျူးလွန်တဲ့ယာဇွေမှုတွေအထိဖြစ်သွားတတ်ပါတယ်ဒါတွေကိုကျွန်တော်တို့ genocide convention အရတော်၎င်းရောမှစာချုပ်အရတော်၎င်းဒီဟာတွေကိုဖြစ်ပေါ်လာမှုတွေသေသေချာချာရှင်းလင်းထားတာတွေကိုတွေ့ရပါတယ်ဒီလူမျိုးတုံးတက်ဖြတ်မှုဆိုင်ရာ
နိုင်ငံတကာအဆင့်မှာကာကွယ်ဖို့ကြိုးစားတာပေါ့နော
်ဟုတ
်လူအဖွဲ့အစည်းအတွင်းမှာရောပြည်တွင်းမှာရောဒီအမုန်းစကားတွေနဲ့အမုန်းရာဇဝတ်မှုတွေကိုဘယ်လိုများကာကွယ်နိုင်မလဲ
ကျမတို့မြန်မာနိုင်ငံဟာဒီလူမျိုးရုံးတပ်ဖြတ်မှုပပျောက်ရေးဆိုင်ရာစာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မို့လို့ကျမတို့ပြည်တွင်းမှာဖြစ်ပေါ်နေတဲ့လူမျိုးရေးမုန်တီးမှုတွေလူမျိုးရေးခွဲခြားဆက်ဆံမှုတွေကနေပြီးတော့လူမျိုးစုတွေကိုပြစ်မှတ်ထားပြီးတော့ခုနမတူကွဲပြားတဲ့အုပ်စုတွေပေါ့နော်လူမျိုးရေးဆိုင်ရာအုပ်စုဖြစ်စရာမလိုပါဘူးတခြားသောလူအုပ်စုတွေပါအမုန်းတရားဖြန့်ချီနေရတွေကိုတားမြစ်ဖို့တာဝန်ရှိပါတယ်အဲကျမတို့မှာတာဝန်ရှိရယ်ဒါပေမဲ့အခုချိန်ထိကျမတို့အမုန်းတရားဖြန့်ချီတာကိုတားမြစ်တဲ့လှုပ်ဆောင်ချက်တွေကျမတို့မတွေ့ဘူးပါဘူးအရင်တော့အမုန်းတရားဖြန့်ချီတဲ့လူပုဂ္ဂိုလ်တွေကိုလွှတ်ထားတယ်အမုန်းတရားဖြန့်ချီမှုကိုတိုက်ဖြတ်တဲ့လူတွေကိုဆိုလို့ရှိရင်ဒီလူခွင့်ရေးသမားတွေကျမတို့လွတ်လပ်စွာပြောဆိုခွင့်အတွက်တိုက်ပွဲဝင်နေတဲ့လူတွေကိုဆိုလို့ရှိရင်အစိုးရတွေကနေပြီးတော့ပြစ်မှတ်ထားပြီးတော့ကျမတို့ထောင်ချတာတွေဖမ်းဆီးတာတွေလုပ်ခဲ့တယ်တကယ်နဲ့အမုန်းတရားဖြန့်ချီနေတဲ့လူတွေသူသဖြင့်ဒီအနောက်ွယ်မှာပါဝင်နေတဲ့စစ်တက်နောက်လိုက်တွေအပေါင်းပါတွေကိုကျမတို့တားဆီးပိတ်ပင်ရေးယူတာမျိုးမရှိခဲ့ပါဘူးအခုကစပြီးကျမတို့ကသူကိုယ့်ရဲ့ဒီကျမတို့နိုင်ငံရဲ့တာဝန်အရဒီအမုန်းတရားဖြန့်ချီမှုကိုပပျောက်ဖို့အတွက်ဥပဒေတွေပြဋ္ဌာန်းပြီးတော့လုပ်ဖို့လိုပါတယ်ကျမတို့နောက်လူအဖွဲ့အစည်းမှာအမှုရာကျမတို့ရဲ့အတွေးခေါ် behavior ပြောင်းလဲမှုဆိုင်ရာလှုပ်ဆောင်ချက်တွေလုပ်ပြီးတော့ကျမတို့ဟိုဒါကိုတိုက်ဖြတ်ဖို့လိုပါတယ်လူတွေကိုစာတင်ကြောင်းကနေစပြီးတော့ကျမတို့ရေဒီယိုတွေအေး TV တွေကနေတစင်လူတွေရဲ့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ပုံမိုလူတွေနားလည်လာအောင်အမုန်းတရားဖြန့်ချီမှုတွေနဲ့ပတ်သက်ပြီးပုံမိုနားလည်လာအောင်သတင်းမှားတွေနဲ့ပတ်သက်ပြီးတော့လူတွေပုံမိုနားလည်လာပြီးတော့ဘယ်လိုမျိုးကျမတို့ social media တွေကိုဟိုတင့်ဝရှိရှိနဲ့ညီကြီးရဲ့လူအိုင်းဝိုင်းတစ်ခုမှသုံးတဲ့ social media တစ်ခုဖြစ်လာအောင်ဖန်တီးမလဲဆိုရဲပညာပေးမှုတွေအများကြီးလိုပါတယ်တစ်ချိန်တည်းမှာပဲခုနကကျူးလွန်နေတဲ့လူတွေကိုလည်းအပြစ်ပေးအေးအေးယူမှုတွေလုပ်ဖို့လိုပါတယ်ဒီလိုနီးလန်းတွေကိုတည်တည်ချာချာစနစ်တကျကျင့်ကပ်သွားမယ်ဆိုလို့ရှိရင်တော့ကျမတို့အမုန်းစကားဖြန့်ချီမှုတွေကိုပပျောက်သွားအောင်လုပ်နိုင်တဲ့အလားအလာတွေရှိပါတယ်အဲ့တော့အဲ့တစ်ချိန်တည်းမှာဒီလောက်နဲ့လုပ်ုံနဲ့မရပါဘူးကျမတို့လူဖွဲ့စည်းကိုပို့ပြီးတော့မှတရားမျှတမှုတရားဥပဒေစိုးမှုတဲ့လူဖွဲ့စည်းဖြစ်လာအောင်တရားမျှတမှုရှိတဲ့လူဖွဲ့စည်းဖြစ်လာအောင်ဒီလူတွေကိုမုန်တီးစေဖို့အခြေအနေဖန်တီးပေးနေတဲ့အလေးထားအလေးအကျင့်တွေကိုလည်းကျမတို့နိုင်ငံတော်အဆင့်အစီအမံတွေလုတ်ပြီးတော့မှဒီဟာတွေပပျောက်သွားအောင်လုပ်ဖို့လိုပါတယ်အဲ့ဒါမှတာလင်ခုနအမုန်းစကားပပျောက်ရေးလှုပ်ဆောင်ချက်တွေဟာပုံမထိရောက်မှာဖြစ်ပါတယ်လို
့ဟုတ်ကဲ့မဝင်နေချေစုအများကြီးတင်ပါလေ
ဟုတ်ကဲ့ပါချေစုတင်ပါတယ်ဆရာ
အခုအမုန်းစကားတွေနဲ့ပတ်သက်ပြီးဆွေးနွေးသင်ပြသွားခဲ့တဲ့ပုံစံကတော့လူခွေရေးလှုပ်ရှားမှုမဝင်နေဖြစ်ပါတယ်ကျွန်တော်တောင်းတမ
ဥရိပောင်းတန်းဆွေးနွေးတင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့သတင်းတစ်ပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတချို့ကိုတင်ပြကြပါတယ်မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်း၃ခုကိုဗြိတိန်ကတံခတ်ပိတ်ဆို့လိုက်ပါတယ်ရိညာလူနည်းစုတွေရခိုင်ပြည်နယ်ကနေထွက်ခွာသွားကြတာ၅နှစ်ပြည့်နှစ်ပတ်လည်မှာသူတို့တွေဘေးကင်းလုံခြုံစွာပြန်လာနိုင်ရေးနိုင်ငံတကာကတောင်းဆိုနေပါတယ်ဒီလိုသတင်းတွေကိုတော့နန်းလောင်နဲ့အတူဝင်းကိုဝင်းခမ်းမောင်တို့ကတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နိုလင်းခေဇာဟာမြန်မာနိုင်ငံခီးစဉ်အပြည်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုလျှက်တာခီးစဉ်နဲ့ဩဂုတ်လ23ရက်နေ့ကတွားရောက်ခဲ့ပါတယ်လုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်နေရပြန်ပို့မယ်ဆိုရင်သူတို့ရဲ့ဘေးကင်းလုံခြုံမှုနဲ့အခွင့်အရေးကိုအမခံနိုင်ဖို့လိုတဲ့အကြောင်းဒုက္ခသည်စကန်တွေကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအရာရှိတွေကပြောသွားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးအစီအစဉ်ဟာဒီနှစ်ကုန်ဒီဇင်ဘာလလောက်မှာဖြစ်နိုင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝန်မဆုဘင်မိုမန်ကပြခဲ့တဲ့ရက်ပိုင်းအတွင်းပြောဆိုပါတယ်။တိမ့်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေ2019ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာခဲ့ပြီး9နှစ်ပြည့်တဲ့အချိန်မှာနေရပြန်ပို့ရေးပြန်ဆဖို့ပြောဆိုတာကို The Daily Star သတင်းစာမှဖော်ပြပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းနှုတ်လင်းနေစားနဲ့တွေ့ဆုံခဲ့တဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူဂျင်မင်းအွန်လိုင်းကတော့ဒုက္ခသည်တွေနေရပြန်ပို့ရင်းနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနှစ်နိုင်ငံအကြားသဘောတူထားတဲ့ပုံစံအတိုင်းဒုက္ခသည်စင်းကိုပိတ်အပ်ခြင်းမရှိဘူးလို့ပြောဆိုခဲ့ပါတယ်။ရိုဟင်ဂျာဆိုပြီးခေါ်ဝါရာကိုလုံးဝလက်မခံနိုင်တဲ့အကြောင်းဒါပေမဲ့မြန်မာနိုင်ငံအတွင်းမှာနေထိုင်ခဲ့တဲ့အထောက်အထားပြန်နိုင်မယ်ဆိုရင်တော့လက်ခံမယ့်အကြောင်းပြောသွားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာ9,000ကျော်ထွက်ပြေးခိုလုံခဲ့ရတာ ၅နှစ်ပြည့်လာချိန်နောက်ဆက်တွဲကြုံတွေ့ရတဲ့ခက်ခဲတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဝင်ကြီးဗြိတိန်အာရှရေးရာဝင်ကြီးတို့အပြင်EU ဥရောပသမ္မတနဲ့မဟာမိတ်နိုင်ငံတွေပူးတွဲပြီးဩဂုတ်လ25ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တယ်လို့သတ်မှတ်ထားတဲ့အမေရိကန်ဆိုးရွားကရိုဟင်ဂျာတွေနဲ့မြန်မာပြည်သူတရလုံးအပေါ်စစ်တပ်ရဲ့ကျူးလွန်မှုတွေကိုတာဝန်ယူတာဝန်ခံမှုရှိစေဖို့တရားမျှတမှုရစေဖို့ဆက်လက်ဆောင်ရွက်နေကြောင်းနိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်ဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တယ်ဆိုပြီးICJ နိုင်ငံတကာတရားရုံးကိုဂမ်ဘီယာရဲ့တင်သွင်းမှုတွေယုံကြည်ရတဲ့ကမ္ဘာတစ်လွှားကတရားရုံးရှောက်ထားမှုတွေကိုအမေရိကန်ကဆက်လက်ထောက်ခံနေမှာဖြစ်ပြီးမြန်မာစစ်တပ်ကိုသူ့လိုရဲ့အတွက်တာဝန်ခံမှုရှိစေဖို့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အရေးယူတာမြန်မာအရေး ICC နိုင်ငံတကာတရားရုံးကဖြည့်ရှင်းပေးဖို့တင်သွင်းမှုကိုပါထောက်ခံကြောင်းပြောပါတယ်။ဒါ့အပြင်ထွက်ပြေးခိုလုံတဲ့ရိုဟင်ဂျာတွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နဲ့ဒေသတွင်းတခြားနိုင်ငံတွေနဲ့အတူတသားတဲ့ရပ်တည်ကြောင်းနဲ့အဲ့ဒီနိုင်ငံတွေကနေအမေရိကန်မှာအခြေချမဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးအတွက်တိုးမြင့်လက်ခံဖို့လှုံ့ဆော်နေကြောင်းလည်းပြောပါရယ်ဗြိတိန်နိုင်ငံရဲ့ဌာနအာရှရေးရာဝန်ကြီးအမန်ဒါမင်းလင်းကလည်းအခုလို၅နှစ်ပြည့်ချိန်မှာမြန်မာစစ်တပ်နဲ့ဆက်နွယ်တဲ့စီးပွားရေးလုပ်ငန်းတချို့ကိုအရေးယူတန်ခတ်လိုက်သလိုမြန်မာစစ်တပ်ကျူးလွန်တဲ့ ethnic cleansing လူမျိုးစုလိုက်ရှင်းလင်းမှုကိုရှုတ်ချကြောင်းနဲ့ရိုဟင်ဂျာတွေနဲ့တသားတဲ့ရပ်တည်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါရယ်ဥရောပသမဂ္ဂဩစတြေးလျကနေဒါနယူးဇီလန်နော်ဝေး UK နဲ့အမေရိကန်နိုင်ငံသားဝင်ကြီးတွေကလည်းရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့တိုက်ခိုက်မှု၅နှစ်ပြည့်ပူးတွဲကြေညာချက်ထုတ်ပြန်ပြီးရိုဟင်ဂျာတွေတရားမျှတမှုရဖို့နဲ့ဘေးကင်းလုံခြုံပြီးနေရပ်ပြန်နိုင်အောင်နိုင်ငံသားအတိုင်းအဝန်ကဝိုင်းဝန်းလှုံ့ဆော်ပေးဖို့တောင်းဆိုခဲ့ကြပါတယ
်။ကုန်စည်နှုန်းတွေတရရိပ်တက်နေတဲ့မြန်မာမှာလောင်စာဆီမလုံမလောက်ဖြစ်နေသလိုယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်နေတဲ့လို့ရကြောင်းတန်ခတ်ပိတ်ဆို့ခံထားရတဲ့ရုရှားကလည်းသူရဲ့လောင်စာရောင်းချနိုင်မဲ့ဈေးကွက်ရှာနေပါရယ်မြန်မာနိုင်ငံမှာလောင်စာစီပြက်လက်သွားမှာကိုစိုးရိမ်မှုတွေရှိနေတဲ့အတွက်အခြေအနေတွေပြည်လဲသွားအောင်ရုရှားရဲ့လောင်စာစီတွေဝယ်ယူတင်သွင်းဖို့စီစဉ်နေတယ်ဆိုပြီးစစ်ကောင်စီပြောခွင့်ရပို့ချုပ်ဇော်မင်းထွန်းကိုကိုးကားပြီးတော့ Warsaw Institute မူဝါဒလေ့လာရေးအဖွဲ့ကဩဂုတ်လ24ရက်နေ့မှာဖော်ပြထားပါရယ်ရုရှားကလည်းလောင်စာစီတွေတင်သွင်းဖို့ရှိတယ်လို့စစ်ကောင်စီဘက်ကပြောနေပေမဲ့လို့လက်ရှိမှာတော့လောင်စာစီဈေးတွေတစ်ချိန်ထိုးတက်လာနေတဲ့အတွက်ကုန်သည်တွေကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေအတွက်လုပ်ငန်းပုံမှန်လက်ပတ်ပို့ဆောင်အထောက်အကူခက်ခဲနေတာပါတရားဝင်ဖွင့်ခွင့်ရထားတဲ့စီပန့်လိုင်စရာ73စီအယောင်းဆိုင်ကြီးတွေမှာတရားဝင်သတ်မှတ်ထားတဲ့စီတလီတာဈေးနှုန်းကတရက်ကို750လောက်တက်နေပြီးပြင်ပမှာတော့တရက်ကိုတလီတာ700နှုန်းလောက်တက်နေတာပါတရားဝင်သတ်မှတ်ထားတဲ့ဈေးနှုန်းနဲ့ရောင်းရင်အရှုံးပေါ်နေတဲ့အတွက်စီအယောင်းဆိုင်အများစုကပိတ်ထားကြတယ်လို့73စီလုပ်ငန်းရှင်တို့က VOA ကိုပြောပါတယ်လောင်စာစီပြန်မသွားအောင်လုပ်ကင်နေတယ်လို့ပြောဆိုထားတဲ့စစ်ကောင်စီကတော့စီတင်မောတွေလက်ရှိရောက်နေပြီးမကြာခင်မှာလောင်စာစီတင်မောတွေထရောက်လာဖို့ရှိတဲ့အတွက်စီပြက်လက်သွားမှာမစိုးရိမ်ရဘူးလို့ပြောပါတယ်။ပြင်ပကြိုက်ရောင်ကြိုက်ဝဲစီဆိုင်တွေမှာတလီတာကိုကြက်တရားစီနှုန်းထပ်တက်နေပြီးအလံဝေးတဲ့စကိုင်းချင်းကချင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့စစ်တုံးစီစီတွေကအဆမတန်ထိုးတက်နေတာလည်းဖြစ်ပါတယ်။
မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့ဆိုတဲ့စီးပွားရေးကုမ္ပဏီ3ခုကိုဗြိတိန်ဆိုးရွားရဲ့အရေးယူတန်ခတ်မှုစီးရင်နဲ့ထည့်သွင်းလိုက်ပါတယ်။ Star Sapphire Group, International Gateways Group နဲ့ Sky One Construction တို့ကိုတန်ခတ်မှုစီးရင်နဲ့ထည့်သွင်းလိုက်တာဖြစ်ပြီးလာဟာမြန်မာစစ်တပ်ရဲ့လက်နက်နဲ့ဝင်ငွေရမှုလမ်းကြောင်းကိုကန့်သတ်ပိတ်ဆို့ဖို့ရည်ရွယ်တယ်လို့ဗြိတိန်နိုင်ငံကကြေညာပါတယ်။အချိန်ထဲမှာပဲ ICJ ပြည်ပြည်ဆိုင်ရာတရားရုံးမှာဂမ်ဘီယာနဲ့မြန်မာရင်ဆိုင်နေရတဲ့ရိုဟင်ဂျာအမှုမှလည်းတရားမျှတမှုရေးအတွက်ဗြိတိန်ဘက်ကဝင်ရောက်ကူညီသွားဖို့အဆုံးဖြတ်လိုက်တယ်လို့လည်းဗြိတိန်နိုင်ငံသားရေးကအခုဩဂုတ်လ25ရက်နေ့မှာထုတ်ပြန်ပါတယ်။ဗြိတိန်ဆိုရရဲ့အရေးယူမှုတွေနဲ့ပတ်သက်လို့ဝမ်းမြောက်ဝမ်းသာဖြစ်ရတယ်လို့ဘာမာကမ်ပိန်း UK အဖွဲ့ကထုတ်ပြန်ကြေညာပါတယ်။မြန်မာစစ်တပ်ဟာစေစုနှစ်တွေနဲ့အချီနိုင်ငံတကာဥပဒေတွေချိုးဖောက်နေပြီးဒီပေါ်မှာတုံ့ပြန်မှုမရှိတာကြောင့်နောက်ထပ်အာဏာသိမ်းမှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ဖို့ဖြစ်လာစေတယ်လို့ဘာမာကမ်ပိန်း UK ကပြောပါတယ်။စစ်အာဏာသိမ်းခဲ့တဲ့လို့ရပေါ်ဖိအားပေးတဲ့အနေနဲ့ဗြိတိန်ပါဝင်အနောက်နိုင်ငံတော်တော်များများကစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတော်တော်များများကိုဇက်တိုက်ဆိုသလိုတန်ခတ်ပိတ်ဆို့လာနေတာလည်းဖြစ်ပါတယ
်။မြန်မာနိုင်ငံဟာအကူအညီပေးရေးလုပ်သားတွေအတွက်ကမ္ဘာမှာအနေအကြီးဆုံးလှုပ်ရှားလုပ်ကိုင်နေရတဲ့နိုင်ငံတွေထဲကတစ်ခုအပါအဝင်ဖြစ်နေတယ်လို့ Care International နိုင်ငံတကာပရိုက်တာအဖွဲ့ကြီးရဲ့စစ်သားမှာဖော်ပြထားပါတယ်။2022ခုနှစ်အစောပိုင်းကစပြီးတော့ကမ္ဘာပေါက်ကပဋိပက္ခတွေကြားအကူအညီပေးရေးလုပ်သား44ယောက်သေဆုံးခဲ့ပြီးတောင်ဆူဒန်အာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံမှာအများဆုံးသေဆုံးခဲ့တာလို့ Care International အဖွဲ့ကြီးရဲ့စစ်သားမှာဖော်ပြပါတယ်။
အခုနှစ်ဆန်းကဆလို့တောင်ဆူရမသိဆုံးခဲ့တဲ့အကူအညီပေးရလို့သားဆက်တယောက်ရှိပြီးအာဖဂန်နစ္စတန်မှာရှိရောက်ရှိသလိုမြန်မာနိုင်ငံမှာခုနှစ်ဦးသိဆုံးခဲ့တဲ့အကြောင်းစီနွေမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအိုးအိမ်ဆွံခွာထွက်ပြေးရသူကရှစ်သိန်း9000နီးပါးရှိတယ်လို့ UN OCHA ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးမှုရုံးကထုတ်ပြန်ထားပါတယ် အခုလအစောပိုင်းလောက်ကစပြီးတော့စပေးရှောင်ကူညီနေသူတချို့ကိုစစ်ကောင်စီကဖုန်ခံကတိထိုးခိုင်းတာရှိနေတယ်လို့လူမှုအဖွဲ့အစည်းတွေကလည်းသိရပါတယ်။အဲ့ဒီဖုန်ခံကတိမှာအကျန်းဖက်တောင်းကြားသူတွေနဲ့မပတ်သက်မဆက်နွယ်ဖို့အတိတ်ကပါဝင်တယ်လို့လည်းပြောပါတယ်။စစ်ကောင်စီနဲ့လက်နက်ကိုင်အဖွဲ့အစည်းအသီးသီးကြားမှာဒုက္ခရောက်နေသူတွေကိုကူညီပေးနိုင်ဖို့ကကိုယ့်ရဲ့လုံခြုံရေးအတွက်စိုးရိမ်နေရတယ်လ ောင်းကိုလည်းနစ်ရဘီကပြောဆိုသွားပါတယ
်။ဒီဘက်အတွင်းထိတန်းရောက်မြန်မာသတင်းတွေကိုတော့နန်းလောင်နဲ့အတူကိုဝင်းခန့်မောင်တို့ပြောပြခဲ့တာပါ။အခုတခါတော့နိုင်ငံတကာသတင်းတွေဘက်ကိုတင်ပြကြည့်ပါမယ်။ယူကရိန်းလွတ်လပ်ရေးနေ့ရုရှားကျူးကျော်စစ်စတဲ့6လပြည့်ဝန်းကျင်မှာတိုက်ပွဲတွေပြင်းထန်နေပါတယ်။ထိုင်းနိုင်ငံဝန်ကြီးချုပ်ပရာယုတ်ချန်အိုဂျာယာဒူးတာဝန်ထမ်းဆောင်မှုယာယီဆိုင်းငံ့ခံခဲ့ရပါတယ်။ဒီလိုတပတ်တွင်းထိတန်းရောက်သတင်းတွေကိုမအီတန်စင်နဲ့အတူကိုစံကျော်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ဒီရန်ဘတ်ဩဂတ်စတာ24ရက်နေ့ဟာဆိုဗီယက်ပြည်အောင်စုလက်အောက်ကနေလွတ်မြောက်တဲ့32နှစ်ပြည့်ယူကရိန်းလွတ်လပ်ရေးနေ့ဖြစ်တဲ့အပြင်ရုရှားရဲ့ကျူးကျော်စစ်စတင်တဲ့6လပြည့်လည်းဖြစ်ပါသည်။လွတ်လပ်ရေးနေ့အပြီးနောက်တည့်ရက်ဩဂတ်စတာ25ရက်နေ့မှာဒေါနက်စ်မြို့အပောင်ဝင်ယူကရိန်းတပ်ဆွဲထားတဲ့နေရာတွေနဲ့လက်နက်သုံးလောင်းယုံတွေကိုရုရှားစစ်တပ်ကဆက်လက်ပြီးတော့တိုက်ခိုက်နေတဲ့အကြောင်းရုရှားကာကွယ်ဝင်ကြီးဌာနကပြောပါသည်။ယူကရိန်းတပ်တွေရှေ့တန်းကနေဆုတ်ခွာခဲ့တဲ့အကြောင်းရုရှားဘက်ကပြောပြီးတော့ယူကရိန်းဘက်ကတော့တံပြန်တိုက်ခိုက်မှုတွေကိုတခြားလမ်းကနေပဲပြောင်းပြီးတော့တိုက်ခိုက်နေတယ်လို့ပြောပါသည်။မင်းခင်ပြောင်စုကတော့ယူကရိန်းကိုဆက်ပြီးတော့ပံ့ပိုးနေပြီးလေကြောင်းရန်ကာကွယ်စနစ်တွေအမြောက်နဲ့ခဲယမ်းမီးကြောက်တွေလူမဲ့လေကြောင်းရန်တံပြန်ကာကွယ်စနစ်နဲ့ရေဒါစနစ်တွေအပါအဝင်ဒေါ်လာ1ဘီလီယံနီးပါးစီးရေးအကူအညီတွေထပ်ပြီးတော့ပေးထားပါသည်။အခုပေးအပ်မဲ့စီးရေးအကူအညီတွေဟာယူကရိန်းအနေနဲ့ကုကုကိုရေရှည်ခံကာကွယ်နိုင်အောင်ရည်ရွယ်တာဖြစ်တဲ့အကြောင်းမင်းခင်သမ္မတဘိုင်ဒန်ကပြောပါသည်။ပြီးခဲ့တဲ့နှစ်ခွဲကာလအတွင်းမှာယူကရိန်းအတွက်အမေရိကန်ကဒေါ်လာ 10.6 ဘီလီယံပိုစစ်ဘက်ဆိုင်ရာအကူအညီတွေပေးအပ်ခဲ့ပါသေးတယ်။တိုက်ခိုက်တို့လာနေရတဲ့အမြတ်တက်နိုင်ရေယူကရိန်းနိုင်ငံထဲမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေထွက်ခွာသွားဖို့ကီးဖ်မြို့တော်အမေရိကန်တယုံကအကြေညာချက်ထုတ်ပြန်တတိပေးခဲ့ပါလေ။ပုံရဟန်းမင်းကြီးဖရန်စစ်ကတော့6လကြာခုခံဆင်ဆင်နွှဲနေကြတဲ့ယူကရိန်းပြည်သူတွေအတွက်ဆုတောင်းပေးကြဖို့ဩဂတ်လ24ရက်နေ့ဆုတောင်းပွဲမှာပန်ကြားခဲ့သလိုစစ်ပွဲအဆုံးသတ်ဖို့နဲ့ဇပိုရီဇီယာနျူကလ িয়ার ဓာတ်အားပေးစက်ရုံအနေနဲ့မဖြစ်အောင်လှုံ့ဆော်ကြဖို့လည်းမျှော်လင့်နေဆိုပြီးတော့သူကပြောသွားပါလေ။
နှစ်နဲ့ချီတိုးလာနေတဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုတံပြန်နိုင်ဖို့အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးတွဲပြီးအကြီးဆုံးစီရေးလက်ချက်မှုကိုဩဂုတ်လ22ရက်နေ့မှာစတင်ပြုလုပ်နေကြောင်းတောင်ကိုရီးယားအာဏာပိုင်တွေကိုကိုးကားဖော်ပြထားပါတယ်။တည်င်းတစ်ပတ်ကြာမဲ့အမေရိကန်တောင်ကိုရီးယားပူးတွဲစီရေးလက်ချက်မှုအတွင်မှာတောင်ကိုရီးယားအခြေခံရန်ရဲတွေကိုမြောက်ကိုရီးယားဘက်ကတိုက်ခိုက်လာရင်ဘယ်လိုတုံ့ပြန်မလဲဆိုတဲ့အပါအဝင်တကယ်ဖြစ်ရက်တွေအလားတူဖန်တီးပြီးကွင်းစင်းလေးကျင့်တဲ့အစီအစဉ်တွေလည်းပါဝင်တာပါ။ကိုဗစ်ကပ်ရောဂါကြောင့်ရောဆွေးနွေးပွဲစကားဝိုင်းမှာမြောက်ကိုရီးယားပြန်ရောက်လာအောင်ဆွဲတဲ့အနေနဲ့ပါအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးတွဲလေ့ကျင့်မှုတွေကိုလျှော့တာရွှေဆိုင်တာတွေကို2019ကတည်းကလုပ်လာခဲ့တာပါ။ဒါပေမဲ့ဒီနှစ်မေလမှာတောင်ကိုရီးယားသမ္မတသစ်ယွန်းဆုတ်ယိုယာဒူးတက်လာပြီးနောက်ပိုင်းမြောက်ကိုရီးယားရဲ့အနေအထားကနေကာကွယ်နိုင်ဖို့စီရေးလေ့ကျင့်မှုတွေတိုးလုပ်မယ်လို့ကတိပေးထားတဲ့အတိုင်းဒီနှစ်တွင်မီဆိုင်းတုံးပစ်ခတ်ဆန်းသတ်မှုတွေစံကျင်တင်လှုပ်ဆောင်နေပါတယ်။ကာကွယ်ရေးအသားပေးလှုပ်ဆောင်တဲ့စီရေးလေ့ကျင့်မှုတွေအဖြစ်အမေရိကန်နဲ့တောင်ကိုရီးယားဘက်ကပြောနေပေမဲ့ဒါဟာကျူးကျော်ဝင်ရောက်ဖို့ပြင်ဆင်မှုအဖြစ်မြောက်ကိုရီးယားဘက်ကပုံဖော်ပြောဆိုနေပါတယ်။မြောက်ကိုရီးယားဘက်ကတော့ဒီနှစ်အတွင်းမီဆိုင်းတုံးပစ်ခတ်ဆန်းသတ်မှုအကြိမ်30တဲမနဲ့လုပ်ခဲ့ပြီးအမေရိကန်ပြည်ထောင်စုကိုပြစ်မှတ်ထားတဲ့တိုက်ချင်းပစ်မီဆိုင်းတုံးဆန်းသတ်မှုလည်းပါဝင်တာဖြစ်ပါတယ
်။ထိုင်းဝန်ကြီးချုပ်ပရာအိုချန်ဟိုချာရဲ့တရားဝင်တာဝန်ထမ်းဆောင်မှုကိုယာယီဆိုင်းငံ့ထားဖို့ထိုင်းဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတရားရုံးကဩဂတ်စ်လ24ရက်နေ့မှာဆုံးဖြတ်လိုက်ပါတယ်။ဝင်ကြီးချုပ်ပရာယုတ်တာဝန်ထမ်းဆောင်တဲ့တည်တန်းကာလကိုဥပဒေကြောင့်အရာပြန်လည်သုံးသပ်နေတဲ့အတွက်သူ့ရဲ့တာဝန်တွေကိုဆိုင်းငံ့လိုက်တာပါ။
ထိုင်းနိုင်ငံရဲ့နှစ်ထောင်ဆယ်ခုနှစ်ခုနှစ်ဖွဲ့စည်းပုံခြေကဥပဒေတည်ပြုပြီးမှထိုင်းဆောင်နှင့်ဖြစ်တဲ့စုပြီးတော့ပြောင်းနေကြသလိုတချို့ကလည်းနှစ်ထောင်ဆယ်ခုနိုင်ငံလုံးဆိုင်ရာစနခံယူပွဲတွေပြီးမှတာဝန်ထမ်းဆောင်နဲ့စုပြီးတော့ရေးတွဲရမယ်အကြောင်းပြောဆိုနေပါတယ်လောလောဆယ်စစ်တဲ့အကြီးအကဲဟောင်းအသက် 1MDB ဘဏ်ယင်းနှိမ့်ညွှန်မှုရမုံငွေအလွဲသုံးစားမှုနဲ့ဆက်နွယ်တဲ့ပြစ်မှုတွေနဲ့လက်စားမှုတွေနဲ့ဝင်ကြီးချုပ်ဟောင်းနာဂျစ်ရာဇက်ကိုအခုလိုထောင်တန်းအပြစ်ပေးလိုက်တာပါအသက် 69ကိုနှစ်အရွယ်နာဂျစ်ရာဇက်ဟာသူဝင်ကြီးချုပ်တာဝန်ယူစဉ်2009ခုနှစ်တုန်းကနိုင်ငံတော်ဗန်နံငွေအမေရိကန်ဒေါ်လာ၄.၅ဘီလီယံနဲ့စတင်တည်ထောင်ခဲ့တဲ့1MDB ဘဏ်ကငွေတွေခိုးယူခဲ့ရဆိုတ
ထောင်ဒန်စနစ်နှစ်ချမှတ်အပြစ်ပေးခံရတာပါဝင်းကြီးချုပ်ဟောင်းရာဇက်ကတော့သူ့မှာအပြစ်မရှိကြောင်းတခြားလုံးပြောဆိုနေခဲ့တာဖြစ်ပါတယ်မဟိတန်စင်နဲ့ကိုစံကျော်တို့စူးစီးတင်ပြခဲ့တဲ့တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ ကျွန်တော်တို့ဗီအိုရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ်အီးမေးလ်လိပ်စာက ရမှာရှိတဲ့ဘန်ဂျန်တစ်ခုမှာရာနဲ့ချီတဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေနဲ့ဂျပန်နိုင်ငံသားတွေဇူဝေပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ဖန်စီကန်ဂျပန်သတင်းသမားတိုရူကူဘိုဒါအပါအဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးပြန်လွတ်ပေးဖို့စနစ်နေ့ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။တောင်ဆန်းစုကြည်အပါအဝင်ဖန်စီကန်သတင်းတောက်ဖြစ်တဲ့ ထိုရူကိုပူတာနဲ့အခြားသောနိုင်ငံရေးအကျဉ်းသားအားလုံးပြန်လွတ်ပေးဖို့မြန်မာနိုင်ငံသားတွေနဲ့အတူလာရောက်ဆန္ဒပြခဲ့တာဖြစ်ပါတယ်လို့ကူဘူဂျာရဲ့တငယ်ချင်းဖြစ်သူဟိုအာရှိဟီရိုစာကပြောကြားသွားခဲ့ပါတယ်။ထိုင်းနိုင်ငံမှာအခြေခံလောက်ခလာစာငါးတပ်သမားတုံညာနဲ့ရာဂိုင်းတို့တွင်းပြင်ပေးဖို့အတွက်ထိုင်းအစိုးရလောက်အားကကော်မတီကတောက်ကြနေကသဘောတူခဲ့ပါတယ်။ဒီအတွက်တနိုင်ငံလုံးနေရာအနေအထား
ှုရှိတယ်လို့ရွှေပြောင်းအလုံသမအခွင့်ရေးခွင့်ရရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောဆိုခဲ့ပါတယ်။ယူကရိန်းတောင်ပိုင်းကဒုံးကျင်တဲ့လက်နက်ကြီးတွေကျရောက်ခဲ့တဲ့ဇီပိုရီရီရှာနျူကလ িয়ার ဆိုင်အုံဓာဘေးဆဲကိုကုလသမဂ္ဂရဲ့နိုင်ငံတကာအနုမြူဆိုင်အေဂျင်စီ IAEA ကရက်သက်တပတ်ဒီရက်သက်တပတ်အတွင်းသွားရောက်စစ်ဆေးဖို့ပြင်ဆင်နေကြောင်းယူကရိန်းဆိုင်ဝင်ကြီးဌာနကစနေနေ့တုန်းကထုတ်ဖော်ပြောဆိုခဲ့ပါတယ
်။ကျေးဇူးပါခင်ဗျာ။တင်းအချင်းချုပ်ကိုကိုဇော်မိုးကျော်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းတွေ့အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇီနတ်အဗ်ဒယ်ရာမန်နဲ့ဆူဘဲအယ်ထယပ်တို့ဖြစ်ကြပါတယ်။ VOA ရဲ့တင်းငွေနေနေမနေ့ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ24 40 51တို့ကနေကျွန်တော်တို့တင်ဆက်ခဲ့တာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေအတွေ့အကြုံကကင်းဝေးပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.